ဟုတ်ကဲ့ဆန်တင်ပို့ရာကနေရတဲ့ပို့ကုန်ရနိုင်ငံခြားငွေကိုလဲလျာမှာအထူးအခွင့်အရေးရနိုင်ငံခြားယင်းနှိမ့်နှံမှုကုမ္ပဏီတချို့ကိုဈေးကွက်ပေါက်ဈေးအတိုင်းတရာရာခိုင်နှုန်းရောင်းချခွင့်ပြုထားပေမဲ့ပြည်တွင်းကုမ္ပဏီတွေကိုတော့ပို့ကုန်ရငွေ65ရာခိုင်နှုန်းကိုဘိုးဘန်သတ်မှတ်ဈေး2100နဲ့လဲလှယ်စေပြီး35ရာခိုင်နှုန်းကိုသာဈေးကွက်ပေါက်ဈေးနဲ့ရောင်းချဖို့ကန့်သတ်ထားတာကြောင့်ပြည်တွင်းဆန်လုပ်ငန်းရှင်တွေအတော်ထိခိုက်နေကြတယ်လို့ညှိတွားနေကြတာပါဒီနိုင်ငံခြားငွေလဲနှုန်းဆက်ကန့်သတ်ခရမှုကြောင့်ပြည်တွင်းဆန်လုပ်ငန်းတွေအနေနဲ့ပစ္စည်းစေးကွာလို့မရတဲ့ဆန်လုပ်ငန်းမျိုးမှာပြပကုမ္ပဏီတွေနဲ့ရှင်ပြန်ရခက်လာပုံကိုအမည်မဖော်လိုတဲ့စီးပွားရေးပညာရှင်တို့က
နိုင်ငံခြားကုမ္ပဏီတွေတရားစီရင်မှုနဲ့ဘုံနဲ့လေပတ်နေတဲ့ကုမ္ပဏီတွေဒါဒီဆန်ကိုသူရဲ့ကွန်ဂျိုးထွက်ကုန်နေတဲ့နိုင်ငံတကာကိုပို့ကိုရပြီးဟောဒီပေါ်ရတဲ့နိုင်ငံခြားငွေနိုင်ငံခြားပို့ကိုရငွေပေါ့အဲ့ဒါကိုတရားရခင်တို့ပြန်ရတော့ဝင်စီတယ်ဆိုတာဒီဆန်လူအမျိုးနောက်ပြောင်းကြရတာဆန်တော်မမဟုတ်ဘူးစပါးအနေနဲ့လေကုံကျော်ထုတ်ဖို့ဆိုတဲ့ဘောနဲ့ဆန်ဆက်ပြီးတုံးပြီးတော့တဲကုံကျော်ထုတ်ပြီးတော့နိုင်ငံခြားရေးနည်းမှန်းနဲ့ကုမ္ပဏီတွေကရောင်းနေဝင်နေကြတယ်ဆိုတာပြည်ရင်းအလုပ်ငန်းစဉ်ပြီးအဆင်မမရအောင်ဖြစ်သွားတာပေါ့အ
ဲ့ဒီတော့ဘလို့ကုမ္ပဏီမျိုးအဓိကထိခိုက်နိုင်ပါလဲလို့မေးရမှာဒီစီးပွားရေးပညာရှင်ကပဲ
ကျွန်တော်တို့ကတော့ဒီနိုင်ငံသားကိုဆန်ဒီကတဲ့ပုံနေတယ်ပြည်ရင်းကုမ္ပဏီကြီးထိခိုက်တာပေါ့လေဟိုခက်တာလေဒီဆန်နိုင်ငံသားကိုတင်ပို့ရေးဆိုတာကလေဆန်နဲ့စကွဲပေါ့အဲ့ဒါကလေဒီလိုအထူးခွင့်ရေးတကူရဲဆိုရင်ဒီစတဲ့ခုနီလို့ခေါ်ရလို့မရှိနေဘူးအဓိကအုံကြီးတဲ့ဥစ္စာပေါ့နော်ဆိုတော့စီးပွားရေးနဲ့ပတ်သက်ဆိုတာဒီ industry လို့ခေါ်ရဒီသက်ဆိုင်ရာလောကတစ်ခုလုံးလေးအတွက်ဖြစ်မှာလမ်းမှာတောက်တယ်ပြောလို့ရတာဟိုအဲ့တော့ဘူးအဘူးလေးရဖြစ်အောင်ဆက်စုံလို့လေငိုရဲပြတဲ့ရဘုထုကိုရင်းနဲ့အောက်စီထားလေးပေါ်မှာနောက်ထပ်ထပ်ပြောဘူးဆိုအောင်ဘူးဘလော့တတဲ့အောင်ဖြစ်လာတယ်လို့ပြောမှာပေါ့
ဒီပေါ်လက်ရှိထိခိုက်ခံရပြီးအမည်မဖော်လို့တဲ့ပြည်တွင်းဆက်လုံငန်းရှင်တူကလည်းတမတ်ဈေးနဲ့ပေါက်ဈေးလက်ရှိ20ရာခိုင်နှုန်းလောက်ကွာနေတာကိုဆုံးရှုံးနေရတာမို့ဒီမရှင်ပြိုင်နိုင်တာကအချိန်ကြာလေသိတာလေပဲလို့ညှိပြပါတယ်ကြာပြေမကြာခင်ဆန်ဆက်ငယ်တချို့စကြရပြီးစပားသွေးရတော့မဲ့ဘဝရောက်တော့မယ်လို့သူကဆက်ပြောပါတယ်ဒီနေရာမှာဘယ်နိုင်ငံခြားကုမ္ပဏီတွေကိုအလေးတာပေးနေပြီးဘယ်ပြည်တွင်းကုမ္ပဏီတွေထိခိုက်နေရတာကြားထားပါလဲလို့မေးရမှာစီးပွားရေးပညာရှင်ကပဲ
ကျွန်တော်ကြားရတော့ဝီလ်မာစီကုမ္ပဏီပါဝင်ပေါ့နော်တခြားတကယ်ရင်းနှီးမြှုပ်နှံတဲ့ကုမ္ပဏီတချို့ပေါ့သူတို့ကတော့တရားရုံးလို့ပုဂ္ဂိုလ်ရလို့ကြားတယ်ဒီထဲမှာတော့ဒီလူလူဒီများရရှိဝါရောင်လို့ခေါ်တဲ့ပြည်တွင်းသံပုတ်ကိုလုပ်ရရှိဖို့တတိကုံလေးပါဝင်ပုံဝင်ဝင်တဲ့လူဒီကြရင်မျိုးနဲ့မဟုတ်တဲ့ပြည်တွင်းကဆန်တေဘူရဲ့လုပ်ရရှိနေပြီပေါ့ဗျာဒီကြိုက်ပါပေါ့လေ
ကြာအဖြစ်အမိမဖော်လို့တဲ့ဆန်လုပ်ငန်းရှင်ကတော့ကြာရင်နိုင်ငံခြားကုမ္ပဏီတချို့ကပြည်တွင်းလုပ်ငန်းတွေကိုလွှမ်းမိုးသွားပြီးဈေးကွက်လဝကြီးအောင်မှုဖြစ်လာမှာစိုးရိမ်နေရပြီလို့လည်းဆက်ပြောပါတယ်အဲ့ဒီတော့အခုလိုအခြေအနေတွေကြောင့်စပားဈေးကွက်ကိုဘယ်လိုထိခိုက်မှာစိုးရိမ်ရပါလဲလို့ဆက်မရမှာစီးပွားရေးပညာရှင်က
စပားကြီးကတော့မြင့်တယ်လို့ကြားပါတယ်စပားကြီးတော့မြင့်နေတယ်ဆိုတော့အထက်ရောက်တော့လေဘောင်းလေးမှမှာတော့ဈေးရှိလို့တော့ရှိမှာပေါ့လေဒါလေးတောင်သူကြီးပိုင်းလေမကြီးကြီးတွေ့ပြူများပြီးတော့အောက်ခြေလေမလုံးလေးလို့တော့ပေါ့ဗျာတော့အဲ့ဒါဒီတော့ကတော့ခုကြီးလို့မြင့်လာတယ်ဆိုသူတို့ရည်တည်နိုင်မှုကြီးတော့မှာလုံးလုံးလုံးကြိုးစီရမယ်လို့မထင်ပါဘူးဒီကြက်မှာအချိန်ကြီးတော့မဆိုင်နိုင်တာမပြောနိုင်တာအထွေရောတာမပြောတရားစီတမုံမြင်လာလေဆိုတော့တချို့ကြီးအကျိုးရှိနော်အကျိုးတည်ရသွားတဲ့ဥစ္စာကလည်းခုနလိုလောကတစ်ခုလုံးမလဲပါလေကြားရမှာထပ်ပြီးတော့ချိန်ကြိုက်တယ်ဆိုတော့တကယ်လို့ဆုံးနေမှာလေဥစ္စာကတော့လည်းဆုံးအောင်ချိန်တရားပါမှာပေါ့အဘယ်တန်းဒီမှာမတည်ငြိမ်တဲ့ဟာကြောင့်ပြည်တွင်းမှာစားသုံးလေးလောကမှာလည်းကြီးကြပ်လာနေတော့ဘူးလေ
တကယ်တော့အခုအခြေအနေတွေကြောင့်ပိတ်သိမ်းမှုဖြစ်လာနိုင်တဲ့ပြည်တွင်းဆန်ဆက်ငယ်တွေရဲ့အလုပ်သမားတွေအလုပ်လက်မဲ့ဖြစ်လာမှစိုးရင်ရတာအပြင်နောက်နှစ်တွေမှာသွေးအားစုဈေးတက်လာပြီးအထွက်နှုန်းကျကပြည်တွင်းဖူလုံမှုကိုထိခိုက်မှာပါစိုးရင်နေရပြီလို့သုံးသပ်သူတချို့ကပြောနေပါတယ်ဒါပေမဲ့စစ်ကောင်စီဘက်ကတော့မြန်မာနိုင်ငံမှာဆန်ပူရှန်ထုတ်လုပ်မှုရှိပြီးပြည်တွင်းဖူလုံမှုအတွက်စိုးရင်ကြမလိုဘူးလို့ပြောလို့ရှိပါတယ်ခင်ဗျ